Christmas နေ့မတိုင်ခင်တည်းရက်မှာပျောက်ဆုံးသွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုဗလာရီတင်ထောက်ဆရာဦးတီတီနောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်းတို့နှစ်ဦးဒီကနေ့ထိပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီတင်ထောက်ဆရာနှစ်ဦးကိုမုံကိုအခြေဆိုင်တပ်မတော်စစ်ဗျူဟာဂုံးကနေစင့်ခေါ်ရာကပျောက်ဆုံးနေတယ်လို့ဒေသခံတွေကယူဆပြောဆိုနေကြတယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ဒီပျောက်ဆုံးမှုကိုစုံစမ်းနေဆဲလို့ဆိုပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်ရှိမြောက်ဒေသမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကကူညီခဲ့တဲ့မွန်ဂိုမျိုးခရီးရန်တင်ထောက်ဆရာဥတုံတော်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာအခုချိန်ထိပျောက်ဆုံးနေစေလို့မွန်ဂိုမျိုးမုံမောင်းသာသနာနယ်အသွင်းရင်းမှုတိုက်ခတော်ရဆရာတော်ဥဆောင်ရာကပြောပါတယ
်ကျွန်တော်တို့အခုဘာမှစုံစမ်းလို့မရဘူးဖြစ်နေတယ်အခုကကျွန်တော်တို့မွန်ဂိုရဲစခန်းကမဖွင့်ရသေးဘူးဆိုတော့ကျွန်တော်အုတ်ချုပ်ရေးမျိုးကိုတွားပြီးတော့ကျွန်တော်လူပြောက်ပေါ့လူပြောက်တော့သူတို့ကိုကူညီတောင်းထားတယ်သူတို့ကတော့ဘာမှမလုပ်သေးနိုင်ဘူးပြောတာပဲ
တင်းထောက်ဆရာဥတွန်သွန်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာပြီးခဲ့တဲ့ခရစ်စမတ်မတိုင်ခင်တည့်ရက်မှာပျောက်ဆုံးသွားခဲ့တာပါတင်းထောက်ဆရာနူးဟာနေမြေခံမြမတမတော်ရဲ့ဖြူဟာကုန်းဤမှာပျောက်ဆုံးသွားတယ်လို့မြင့်မြင့်တက်တဲ့ဒေတာခန်တွေကပြောဆိုနေကြောင်းသိခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ
်ပျောက်သွားတဲ့အနေမှာတွေ့လိုက်တဲ့လူကရှိတာပေါ့နေသွားတဲ့နေရာတွေဆိုပြီးတော့စကားပြောလိုက်တဲ့လူလည်းရှိတယ်အဲကြားထဲမှာပဲပေါ့နော်ဟိုတက်ကိုလည်းတက်ခန်းရှိတဲ့နေရာလည်းမကျော်ဘူးအဲကြားထဲမှာညမုံချုပ်ခါနေဆိုတော့အမှပျောက်သွားတဲ့ဘောမှာရှိတယ်မုံကိုဒေတာခန်တွေကတော့တက်ကခေါ်လာတဲ့ဖြစ်မယ်ပေါ့သူတို့ဖန်ခေါ်လာတာဖြစ်နိုင်တယ်ပေါ့အဲညတကောင်လည်းအဲ့ဒီကလေးရယ်ထက်ရှိတယ်ခေါ်သွားသလားပေါ့တကူကူအဲ့လိုမျိုးပေါ့
ပျောက်ဆုံးနေတဲ့တင်းထောက်ဆရာတွေဟာမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာမွန်ဂိုဒေသကိုတွားရောက်ခဲ့ကြတဲ့သတင်းဌာနအသီးသီးကသတင်းထောက်တွေကိုကူညီဆောင်ရွက်ပေးခဲ့ကြသူတွေဖြစ်ကြပါတယ်ဥတုံတော်နောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးဟာလူချစ်လူခင်ပေါများသလိုနေမြေခံမြမတမတော်ကောင်းဆောင်တွေနဲ့လည်းရင်းနှီးတူတွေဖြစ်တဲ့အတွက်အခုလိုပျောက်ဆုံးသွားတဲ့ပုံမှာအံ့ဩမိတယ်လို့ဦးဆောင်ရာကပြောပါတယ်တင်းထောက်ဆရာနူးပြောင်းဆိုးမှုနဲ့ပတ်သက်ပြီးတော့ဒီရက်ပိုင်းသွင်းမှာခရီးရန်တင်းဖွဲ့တွေအနေနဲ့သဘောထားထုတ်ပြန်သွားဖို့စီစဉ်ရှိနေတယ်လို့တိုက်ခတော်ရဆရာတော်ဦးဆောင်ရာကပြောပါတယ်။ဥတွန်တော်နောင်လတ်နဲ့တင်းထောက်ဆရာဦးလန်ကျော်ကန်ဆိုင်တို့နူးပြောင်းဆိုးနေမှုနဲ့ပတ်သက်လို့စုံစမ်းနေစေလို့မူဆဲခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ်။ဒီ
နေ့ပျောက်နေဆိုတော့မြို့နယ်အုပ်ချုပ်မှုကတင်းဖို့တော့ပြီးတယ်။ကျွန်တော်ကြည့်ရတော့ဒေဟာဖားသွားရဆိုတော့ခုချိန်တော့ဘာမှမသိရလေ
2016ခုနှစ်နိုဝင်ဘာလ20ရက်နေ့နဲ့ဒီဇင်ဘာလ3ရက်နေ့ဖြစ်ပွားနေတဲ့မွန်ဂိုဒေတာတိုက်ပွဲအခြေအနေမှန်ကိုမီဒီယာကနေတဆင့်ပြောဆိုခဲ့တာကြောင့်အခုလိုထိမ့်သိမ်းခံရတာဖြစ်နိုင်တယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်မွန်ဂိုဒေတာကိုကိုရန်သွားရောက်သတင်းယူခဲ့တဲ့ဘီတွင်းသတင်းထောက်သူဖြစ်သူနန်းဆိုင်နွမ်းကတော့ဒေတာခန့်သတင်းအရေးမြစ်တွေကိုအေးအေးယူတဲ့လုပ်ရမှာမဖြစ်သင့်ဘူးလို့ဆိုပါတယ
်ကျွန်တော်တို့လိုက်ပို့တဲ့ကမ်ဆိုင်နဲ့ဒီအင်တာနက်ကိုပါမှာပေါ့နော်ဒီလိုပြန်ဆိုင်ရတာတော့ကျွန်တော်တို့နဲ့လည်းမကင်းဘူးလို့ပြောလို့ရတယ်ပေါ့နော်ပြောရမယ်ဆိုတော့ဒါတစ်ခက်လဲပေါ့နော်မီဒီယာခင်းနေမှုလို့ပဲပြောလို့ရတယ်ဘာလို့လဲဆိုတော့မီဒီယာတမားကတော့ဘာမှမလုပ်ဘူးပေါ့နော်သူတို့ရဲ့ source ပေါ့နော်သူတို့ရဲ့တင်းကြီးမိကောင်ကတော့တစ်ခုလောက်လိုက်ရေဆိုတာကလည်းတင်းသမားတရားကိုချင်းချောက်တဲ့သဘောတရားတော့ရှိတယ်ပဲ
တရင်မီဒီယာတွေကိုဖြေးချာကူညီခဲ့တဲ့မွန်ဂိုတင်းသောဆရာနူပျောက်ဆုံးသွားတဲ့ကိစ္စရပ်ပေါ်မှာစိုးရိမ်မိတယ်လို့အခုလိုဖန်ဆီးချင်းလောက်ရပေါ်မှာရှုတ်ချတယ်လို့ PNI ကနိုင်ငံတကာမြန်မာသတင်းဖွဲ့ Director ဆိုင်းမင်းကပြောပါတယ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဖြေကျော့လာပြီလို့ဆိုပေမဲ့လည်းသတင်းအရင်းမြစ်နဲ့သတင်းထောက်တွေအတွက်လုံခြုံမှုကအားနည်းနေသေးတဲ့အခြေအနေမှာရှိနေပါသေးတယ်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု KIA, TNLA, MNDAA, AA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့မွန်ဂိုဒေသတိုက်ပွဲဟာအပြင်းအထန်ဆုံးဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်တောင်းနေချီတဲ့ဒေသခံတွေစစ်ဘေးသိမ်းရှောင်နေရသလိုတိုက်ပွဲကာလတွင်လူနေအိမ်ခြေ၊စာသင်ကျောင်း၊ခရီးရန်ဖျားကျောင်းတွေပျက်စီးခဲ့ရပါတယ်ခင်ဗျာ။